မရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ခီးစဉ်ပြီးနောက်တစ်ရက်မှာပဲထိုင်ဝမ်ကျွန်းနီရေပြင်ကိုတရုတ်စစ်တပ်ကပက်ထင်းတပ်မစ်ဆိုင်းတုံး၁၁ခုထက်မနည်းပစ်ခတ်ခဲ့ပါတယ်။ထိုင်ဝမ်ကျွန်းအရှိဘက်တောင်ဘက်နဲ့မြောက်ဘက်ကန်ယူရန်နီရေပြင်ကိုတရုတ်စစ်တပ်ကဒေါင်ဖန်ပက်ထင်းတပ်မစ်ဆိုင်းတုံးတွေနဲ့ကြာသပတ်နေ့မွန်လပိုင်းကပစ်ခတ်ခဲ့တဲ့အကြောင်းထိုင်ဝမ်ကာဝေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။ကြီးစစ်တွေသုံးပြီးတနင်္ဂနွေနေ့ထိလုံမဲ့စည်းရေးလေးချင်းမှုဟာထိုင်ဝမ်အနီးနယ်မြေ၆ခုကိုတက်ရောက်မှုရှိမယ်လို့လည်းတရုတ်နိုင်ငံကအစိုးရမှကြေညာထားပါတယ်။ဒါပေမဲ့ကြာသပတ်နေ့မှာတော့နောက်ထပ်နယ်မြေတစ်ခုကိုပါတိုးချက်လေ့ကျင့်ခဲ့ပြီးလေ့ကျင့်မှုတွေလည်းနောက်ထပ်တစ်ချက်တိုးလိမ့်မယ်လို့ထိုင်ဝမ်တာဝန်ရှိသူတွေကပြောပါတယ်။တရုတ်အစိုးရအားဖြင့်သတင်းတွေမှာတော့စည်းရေးလေ့ကျင့်မှုမှာတာဝေးပြေရော့ကက်တင်နဲ့တမယိုးချမစ်ဆိုင်တုံးစမ်းသပ်လေ့ကျင့်မှုတွေပါဝင်ပြီးမျှော်မှန်းထားတဲ့အတိုင်းအောင်မြင်မှုရတယ်လို့လည်းဖော်ပြကြပါတယ်။ထိုင်ဝမ်ကနေ125ကီလိုမီတာအကွာလောက်မှာရှိတဲ့တရုတ်နိုင်ငံအရှေ့ပိုင်းဖူဂျီယန်ပြည်နယ်ပင်တန်ကနေပစ်ခတ်ခဲ့တဲ့ဗီဒီယိုတွေကိုလည်းတရုတ်လူမှုကွန်ရက်တွေမှာတွေ့ပြင်မြင်ရပါတယ်။ထိုင်ဝမ်ရေလက်ချမ်းမှာတရုတ်နိုင်ငံကအင်အားအများဆုံးနဲ့အပြင်းထန်ဆုံးစီးရီးလက်ချင်းမှုတွင်ကြီးစစ်တဲ့လက်ချင်းနဲ့နယ်မြေတစ်ခုဟာဆိုရင်လည်းထိုင်ဝမ်ကျွန်းတောင်ဘက်ကန်ယူရန်ကနေကီလိုမီတာ20တောင်မဝေးပါဘူး။နှစ်ပေါင်း25နှစ်အတွင်းအမေရိကန်ရဲ့အစိုးရနိုင်ငံရေးခေါင်းဆောင်ဒူခီးစင်ဖြစ်အောက်လွှတ်တော်ဥက္ကဋ္ဌပလိုစီရဲ့ထိုင်ဝမ်ကျွန်းခီးစင်ကိုတော့တရုတ်ဆူရကအပြင်းထန်ကန့်ကွက်ထားတာဖြစ်ပါတယ်။